ဂါဇာဒေသအတွင်းလူသားချင်းစာနာမှုအကြမ်းတဲတွေဆိုးဝါးလာတာကြောင့်တိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းထားဖို့တန်တမာရေးကြိုးပမ်းမှုတွေရှိနေတဲ့ကြားမှာပဲအစ္စရေးကဂါဇာကိုမြေပြင်ထိုးစစ်တွေတွန်းလှုပ်နေပါတယ်အစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေအကြားလူသားချင်းစာနာမှုအခြေအနေအရယာယီစစ်ရပ်ဆိုင်းထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းနေတာပါယာယီရပ်ဆိုင်းထားဖို့ဆိုတဲ့သဘောကတော့အကျဉ်းသားတွေလွတ်လာရေးအချိန်ယူဖို့ဆိုတဲ့သဘောပါပဲလို့သမ္မတဘိုင်ဒန်ကပြောပါတယ်လူပေါင်း 1,400 တည်ဆုံခဲ့ရတဲ့အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းဟာမတ်စ်အစွန်ရောက်တွေကလူပေါင်း 240 ကျော်ကိုဖမ်းဆီးပြန်ပြီးဆွဲထားတာပါ။အဲ့ဒီတိုက်ခိုက်ခံရမှုကြောင့်အစ္စရေးဘက်ကလည်းဟာမတ်စ်တို့ကိုစစ်ကြင်ညာပြီးဂါဇာဒေသကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ပါလက်စတိုင်းထောင်ချီတည်ဆုံခဲ့ရပြန်ပါတယ်။တည်ဆုံရသူဟာ 9,000 အထိရှိလာနေတယ်လို့ဟာမတ်စ်အဖွဲ့ရဲ့ပါလက်စတိုင်းကျန်းမာရေးဌာနကပြောထားပါတယ်။ဘော်ဒူနီကတော့ဂါဇာမှာပိတ်မိနေတဲ့နိုင်ငံသားတွေတဲကပထမဦးဆုံးအတုတ်ဟာနေဆက်ဖြတ်ကျော်ပြီးအီဂျစ်နိုင်ငံတဲဝင်ရောက်ခွင့်ရလိုက်ပါတယ်။အခုကြာသပတေးနေ့မှာလည်းဂါဇာတဲကနိုင်ငံသားတချို့ဆက်ပြီးထွက်ခွာခွင့်ရနေပါတယ်။နှစ်နိုင်ငံသားခံယူထားကြတဲ့အမေရိကန်နိုင်ငံသား84ဦးဂါဇာကနေပြန်ထွက်နိုင်ခဲ့ပြီလို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂါဇာတဲမှာနှစ်နိုင်ငံသားခံယူထားတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်နိုင်ငံတွင်အမြဲတမ်းနေထိုင်ခွင့်ရတာသူတွေနဲ့သူတို့မိသားစုဝင်တွေစုစုပေါင်းတထောင်နဲ့တထောင်200ကြားရှိမယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောထားပါတယ်ခင်ဗျာ။